ယူကရိန်းနိုင်ငံအရှေ့ပိုင်းကထောက်ပံ့ပို့ဆောင်ရေးအချက်ချကြတဲ့လိုင်မန်မျိုးကိုအပြစ်ဝါထိန်းချုပ်လိုက်ကြောင်းယူကရိန်းကတင်းင်းကနေနေမှာပြောပါတယ်ဒီဒေတာဟာဆိုရင်ပြီးခဲ့တဲ့သတင်းပတ်အတွင်းရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားရဲ့ပိုင်နယ်အဖြစ်ကြီးညာခဲ့တဲ့အထင်မှာတစ်စိတ်တစ်ပိုက်အဖြစ်ပါဝင်ပါတယ်လိုင်မန်ဟာအပြစ်အဝါရှင်းလင်းပြီးဖြစ်ကြောင်းယူကရိန်းသမ္မတဗိုလိုဒီမာဇယ်င်စကီကသူ့ရဲ့ Telegram မှာတင်ထားတဲ့ဗီဒီယိုအတူတည်းမှာကြီးညာထားပါတယ်လိုင်မန်မျိုးရဲ့အခြေအနေနဲ့ပတ်သက်လို့တော့ရုရှားဘက်ကတင်းင်းကနေနေမှာတစုံတရာမပြောပါဘူးဒါပေမဲ့ယူကရိန်းတပ်တွေအဝိုင်းခံရမှာစိုးရိမ်တာကြောင့်အဲ့ဒီဒေတာရင်းကရုရှားတပ်တွေဆုတ်ခွာထားကြအောင်စနေနေ့မှာရုရှားဘက်ကပြောဆိုထားပါတယ်။လိုင်မန်မျိုးကိုရုရှားတို့ကမေလအတွင်းမှာတင်ယူခဲ့တာဖြစ်ပြီးဒွန်းညက်စ်ဒေတာမြောက်ပိုင်းစစ်စင်ရေးအတွက်တည်ယူပို့ဆောင်ရေးနဲ့ထောက်ပံ့ပို့ဆောင်ရေးအချက်အချာဖြစ်အသုံးပြုခဲ့တာပါ။ပြီးခဲ့တဲ့လအတွင်းယူကရိန်းတပ်ဖွဲ့တွေကနိုင်ငံအရှိမြောက်ပိုင်းခါခီဒေတာတဝန်တိုက်ခိုက်နေပြီးရုရှားတပ်ဖွဲ့တွေကိုသူတို့နေဆက်ထိတိုက်ထုတ်နေပြီးနောက်ပိုင်းအခုလိုင်မန်မြို့ကိုရုရှားတို့လက်လွတ်ရမှုဟာအကြီးမားဆုံးဆုံးရှုံးမှုလည်းဖြစ်ပါတယ်။စစ်မြေပြင်မှာပူတင်ဆက်ပြီးရှုံးနိမ့်သွားလိမ့်မယ်လို့အမေရိကန်ဗဟိုထောက်လှမ်းရေးဌာန CIA ရဲ့ညွှန်ကြားရေးမှူးဟောင်းဒေးဗစ်ပေထရက်စ်က ABC ရုပ်သံရဲ့ This Week အစီအစဉ်မှာပြောပါတယ်။မေးစရာမေးခွန်းတစ်ခုကတော့ရုရှားတပ်ဖွဲ့တွေဘယ်အချိန်မှစပြီးလက်နက်ချမလဲဆိုတာဖြစ်တယ်လို့လည်းသူကပြောပါတယ်။ယူကရိန်းကိုနျူကလ িয়ার လက်နက်တွေနဲ့တိုက်ခတ်ဖို့ပူတင်ရဲ့ချင်းချမှုကလည်းဒီအခြေအနေကိုပြောင်းလဲသွားမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ရှင်။